အမေရိကန်အစိုးရကျွေးမီချက်တဲညီနိုင်အဖြစ်ရှာနိုင်ခဲ့တာအတွက်သမ္မတဂျိုးဘိုင်ဒန်ကမနေ့ကအောင်ပွဲခံမိန့်ခွန်းပြောကြားခဲ့ပါတယ်အိမ်ပြည်တော်သမ္မတရုံးခန်းကနေရှာရှာပါပါမိန့်ခွန်းပြောကြားမှာသမ္မတဂျိုးဘိုင်ဒန်ကအတိုက်ခံအမတ်တွေနဲ့အပေးယူလုပ်ပြီးအစိုးရလုပ်ငန်းတွေရပ်တန့်မသွားအောင်ရှောင်ရှားနိုင်လိုက်တာကပါတီကြီးနှစ်ရက်ပူးပေါင်းဆောင်ရွက်နိုင်ခဲ့တဲ့အမေရိကန်ဒီမိုကရေစီအတွက်အားရခုံယူစရာပါလို့ခုလိုပြောလိုက်ပါတယ
် Look, the only way American democracy can function is through compromise and consensus.And that's what I work to do as your president.
American democracy အလုပ်ဖြစ်နိုင်ဖို့တခုတည်းသောနည်းလမ်းကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြေးယူလုံညှိနှိုင်းပြီးသဘောတူညီချက်ရအောင်လုပ်တဲ့နည်းပါ။ဒီနည်းနဲ့အောင်မြင်အောင်သမ္မတတယောက်အနေနဲ့ကျွန်တော်လုပ်ပါတယ်။ပါတီကြီးနှစ်ရက်ကြာညှိနှိုင်းဖို့လိုအပ်ပြီးညှိနှိုင်းလို့ရနိုင်တဲ့သဘောတူညီမှုတွေရအောင်လုပ်ခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကတနိုင်ငံလုံးကိုပြောတဲ့နေ့စဉ်မိန့်ခွန်းမှာဒီမနေ့ကပဲပြောကြားသွားခဲ့တာဖြစ်ပါတယ်အစိုးရလုပ်ငန်းတွေလည်းပတ်ဖို့အတွက်ကျွေးမီအမြင့်ဆုံးချေယူနိုင်တဲ့ပမာဏတိုးမြင့်ဖို့နဲ့အစိုးရအသုံးစရိတ်လျှော့ချဖို့ပါတီကြီးနှစ်ခုကြားမှာအောက်လွှတ်တော်မှာဗိုလ်ထူးညကအတည်ပြုခဲ့သလိုထက်လွှတ်တော်မှာစာသာရင်းညကအတည်ပြုပေးလိုက်တာကြောင့်သမ္မတဘိုင်ဒန်အနေနဲ့လက်မှတ်ရေးထိုးဖို့အတည်ပြုဖို့ပဲကြံတော့တဲ့အချိန်မှာအခုလိုအောင်ပွဲခံပြောကြားလိုက်တာပါအစိုးရလုပ်ငန်းတွေရပ်ပြီးစီးပွားရေးထိခိုက်နိုင်မဲ့အခြေအနေမရောက်ရအောင်သမ္မတအင်ဂျူတော်နဲ့Republican လွတ်တော်မတ်တွေကြအခြေတင်ညှိနှိုင်းခဲ့ရပြီးတော့ခက်ခက်ခဲခဲသဘောတူညီမှုရခဲ့တဲ့ဒီဥပဒေကြမ်းကိုတော့သမ္မတဘိုင်ဒန်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမှာပါဒီဥပဒေရအမေရိကန်အစိုးရလက်ပတ်ဖို့အသုံးစရိတ်ချေယူနိုင်မဲ့ငွေပမာဏဒေါ်လာ 31.4 ထရီလီယံအမြင့်ဆုံးကန့်သတ်ချက်ကိုရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်ဒီရုပ်သိမ်းမှုက2024သမ္မတရွေးကောက်ပွဲပြီး2025ခုနှစ်ဇန်နဝါရီ၂ရက်နေ့အထိအကျုံးဝင်တာဖြစ်ပါတယ်ဒါကြောင့်လက်ရှိအမေရိကန်ပြည်ထောင်စုမှာစီးပွားရေးအကျပ်တဲကျုံရပြီးတော့ကမ္ဘာစီးပွားရေးကိုရိုက်ခတ်နိုင်တဲ့အခြေအနေကိုကျော်လွှားနိုင်တဲ့အပြင်လာမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်နှစ်နှစ်အတွင်းငွေကြေးစီးပွားတည်ငြိမ်မှုရရှိဖို့အများကမျှော်လင့်နေကြပါတယ်ခင်ဗျာ